သာသနာရေးဝန်ကြီးသူရဦးအောင်ကိုပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်သူပြောဆိုခဲ့တာတွေနဲ့ပတ်သက်လို့နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံထားတယ်လို့သမ္မတရုံးပြောခွင့်ပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။နောက်ဒုက္ခသည်တွေပြန်လည်လက်ခံရေးပိုင်းကိုလည်းနှစ်နိုင်ငံသဘောတူညီချက်အတိုင်းပဲဆက်လုပ်သွားမယ်လို့တာဝန်ရှိသူကပြောပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတောင်မတ် ူကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုအစွန်းရောက်ဖြစ်အောင်ရိုက်သွင်းနေတာတွေရှိပြီးမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်ဘက်ကိုချီတက်တိုက်ခိုက်ဖို့လှုံ့ဆော်နေတယ်လို့ပြောထားတဲ့အပေါ်နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံခဲ့တယ်လို့တမနာယုံပြောရေးဆိုခွင့်ရှိသူဦးစောထေးကပြောဆိုလိုက်ပါတယ
်။ဟိုပြောကြတဲ့အချက်နဲ့ပတ်သက်ပြီးတော့ပေါ့အဲဒီကိစ္စကတော့ဟိုအကြီးအကဲတွေသူ့ကိုခေါ်ယူတွေ့ဆုံပြောထားပြီးဖြစ်တယ်။အဓိကကတော့ဟိုကျွန်တော်တို့ဟိုဌာနဆိုင်ရာပေါ့နော်ဟိုလူစီအိုင်းနဲ့တွေ့ဆုံကြကြတဲ့အခါမှာနိုင်ငံတော်ဆိုရရဲ့ဟူဝါဒပေါ့နော်ဟူဝါဒကိုကင်းလွတ်လို့မရဘူး။နောက်တစ်ခုကပုဂ္ဂလိကတူချင်းအကြောကြားချက်နဲ့နိုင်ငံတော်ရဲ့မူဝါဒခွဲခြားသိဖို့လိုတယ်။အော်ကျွန်တော်တို့ဟိုဆိုင်ရာဆိုင်ရာဒီကိစ္စအရင်းနဲ့ပတ်သက်လို့ပြောခွင့်ရတဲ့ပုဂ္ဂိုလ်တွေရှိတယ်လို့ကျွန်တော်ကဟိုဖြေချင်တယ်
။ဒီကနေ့နေပြည်တော်မှာလုပ်တဲ့တမနာယုံသတင်းစာရှင်းလင်းပွဲမှာဦးစောထေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။နိုင်ငံတော်အကြီးအကဲကခေါ်ယူတွေ့ဆုံခဲ့တယ်လို့ဆိုခဲ့ပေမဲ့ဘသူကတွေ့ဆုံပြီးဘလို့တတိပေးပြောဆိုခဲ့တယ်ဆိုတာကိုတော့ဦးစောထေကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။သာသနာ့ရေးဝန်ကြီးပြောဆိုချက်ကြောင့်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကိုထိခိုက်လာနိုင်ခြေရှိရဲဆိုတဲ့မှတ်ချက်တွေရှိနေပြီးဒါနဲ့ပတ်သက်လို့ဦးစောထေကဒုက္ခသည်ပြန်လည်လက်ခံရေးအတွက်နှစ်နိုင်ငံသဘောတူညီချက်အတိုင်းဆက်လက်လုပ်ဖို့ပြောဆိုထားပြီးဖြစ်တယ်လို့ဆိုပါရယ်ဒုက္ခသည်ပြန်လက်ခံရေးအတွက်ဒီကနေ့မနက်ပိုင်းမှာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတန်အမတ်နဲ့တွေ့ဆုံခဲ့တယ်လို့ဦးစောထေကဆိုပါရယ်တွေ့ဆုံခဲ့တာနဲ့ပတ်သက်လို့ဦးစောထေပြောပြလာတာကတော့
ပြည်သူနဲ့အခါမှာဗင်လာဒီသမန်ကြီးနဲ့ပတ်သက်လို့အဓိကပြောကြားတဲ့အချက်၄ချက်ရှိတယ်။နံပါတ်၁ချက်ကကျွန်တော်နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့ physical arrangement အတိုင်းဒီနေရာဆောင်ရသူတွေပြန်လာရေးဆောင်ရွက်ဖို့နောက်နံပါတ်၂ချက်ကအဲဒီနိုင်ငံသဘောတူညီချက်မှာပါတဲ့စီစီရေးပုံစံတွေကိုကာကွယ်ရန်ရှင်တွေကိုယ်တိုင်ဖြည့်ဆွတ်ပေးဖို့ပေါ့နော်။နောက်နံပါတ်၃ချက်ကဒီနေရာဆောင်ရသူတွေပြန်လာခြင်းမိမိသဘောဆန္ဒလျောက်ပဲပြန်လာဖို့ပြန်လည်ဝင်ရောက်ဖို့နောက်နံပါတ်၄ဖွဲ့အချက်ကတော့ကျွန်တော်တို့ပြန်ရောက်လာရင်ကျွန်တော်တို့ဂျီရင်ဥပဒေလေးစားလိုက်တာပေါ့ဆိုတော့အချက်တွေကိုမင်္ဂလာဒီသမတ်ကြီးကိုပြောလိုက်တယ်ပြောလိုက်တော့ဒီနေရာဆောင်ရသူတွေပြန်လာဖို့ကတော့နှစ်နိုင်ငံကြားမှာကျွန်တော်တို့ agreement တွေရှိတယ်နောက် joint working group သဘောတူညီချက်တွေရှိတယ် physical arrangement တွေရှိတယ်ပေါ့နော်ဒီတိုင်းမှာကျွန်တော်တို့ဆက်ဆောင်ရဖို့ဆိုတာကိုမင်္ဂလာဒီကိုပြောထားပြီးဖြစ်ပါတယ်
မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရာရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့မှာစတင်ဖို့ဖြစ်ပေမဲ့ဒုက္ခသည်တွေတယောက်မှပြန်မလာကြတဲ့အတွက်အစီအစဉ်မစနိုင်သေးပဲဖြစ်နေတာဖြစ်ပြီးလာမယ့်နှစ်မှာတော့ဒီလုပ်ငန်းစဉ်ကိုပြန်လည်စတင်နိုင်ဖို့မြန်မာအစိုးရဘက်ကတော့မျှော်မှန်းထားပါတယ်။လာမယ့်ဒီဇင်ဘာလကမှဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒီရွေးကောက်ပွဲကျင်းပပြီးမှသာဒီလုပ်ငန်းစဉ်ဆက်လက်လုပ်ကိုင်နိုင်မယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားကြောင်းပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံသားရေးဝန်ကြီးဌာနဘက်ကတာဝန်ရှိသူတဦးက VOA ကိုပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံနေရခြားထားပေးဖို့မြန်မာနိုင်ငံဘက်ကအစအစစီစဉ်ပြင်ဆင်ထားတယ်လို့ပြောထားပေမဲ့လုံခြုံရေးပိုင်းစိတ်ချတာနဲ့ NVC ကလုပ်ငန်းစဉ်ကိုလက်မခံနိုင်တာကြောင့်ပြန်မလာဘူးလို့ပြောထားတဲ့ဒုက္ခသည်တွေရှိနေသလိုပြန်လာခြင်းနဲ့ဒုက္ခသည်တွေလည်းရှိနေတယ်ဆိုတာ VOA ကပြီးခဲ့တဲ့သတင်းပတ်အတွင်းမောင်းသောဒေတာနဲ့နှစ်နိုင်ငံနယ်စပ်မှာသတင်းသွားယူခြင်းအတွင်သိရရပါတယ်ရှင်။